Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာဖေဖော်ဝါရီလ27ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ1925နဲ့30နှစ်တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ရိုဟင်ဂျာလူမျိုးရုံးတပ်ဖြတ်မှုဂမ်ဘီယာကမြန်မာကိုအန်စီချင်းမှာတရားစွဲထားတဲ့အမှုစစ်ကောင်စီကိုယ်စားလှယ်ဒီကနေ့ထွက်ဆိုပါတယ်ဒီအမှုမှာစစ်ကောင်စီကနိုင်ငံကိုစားပြုပါဝင်နေတဲ့အပေါ်အန်ယူဂျီကကန့်ကွက်ပါတယ်ဂျပန်ဘီယာကိရင်ကုမ္ပဏီကဥပိုင်နဲ့ပေါင်းလုပ်နေတဲ့ကုမ္ပဏီဖျက်သိမ်းမှုရှောက်ထားခဲ့တယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပါအဝင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဂမ်ဘီယာကမြန်မာကိုအန်စီချင်းမှာတရားစွဲထားတဲ့အမှုစစ်ကောင်စီကိုယ်စားလှယ်ဒီကနေ့ထွက်ဆိုရတဲ့ပတ်သက်လို့
The fact that Myanmar argues that the code isWithout jurisdiction, and that the case is inadmissible, in no way means that Myanmar has no answer to the Gambia's.
Sit down, sit down. Let's play. Play that ba. The young people are going to use our national language. Myanmar nangang ga pitu ri ga yo di mu upo ma blo tong pyan ja ba da le so de tin pe po jet ko le nasin ja ma ba. Ai naw ma ro kachin pin ne twin ga tai pwe che ni ne.မနေ့ပြန်မှာ2 6လုံးအထိမှတနင်္ဂနွေလုံးဆန္ဒပြကြဖို့တိုက်တွန်းနှိုးဆော်ထားတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော့မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာဒါတွေကိုမတင်ဆက်ခင်အရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြမှာပါခင်ဗျာ
။ရိုဟင်ဂျာလူမျိုးတွေပေါ်လူမျိုးတုံးသတ်ဖြတ်မှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတာကိုတရားရုံးကလက်ခံစဉ်းစားဖို့မတင်ဘူးလို့အပြည့်ပြည့်ဆိုင်ရာတရားရုံးမှာစစ်ကောင်စီရဲ့ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဥက္ကကိုလိုင်ကခြေပပြောဆိုလိုက်ပါတယ်။ရခိုင်ပြည်ပိုင်းမှာကြုံရတဲ့ပြဿနာဟာရှေလျားတဲ့တမိုင်းချောင်းရှိတဲ့ပြဿနာဖြစ်တယ်လို့လဲသူကဆိုပါတယ်။2019ခုနှစ်ကစတင်ဆွဲဆိုခဲ့တဲ့အမှုကိုဆက်လက်ပြီးနယ်သာလန်နိုင်ငံဒဟိတ်မြို့မှာအပြည့်ပြည့်ဆိုင်ရာတရားရုံးကမြန်မာစံတော်ချိန်ည 9:15 ကနေ 10:15 အထိကြားနာနေတာပါ။နှစ်ဖက်ချောက်လဲချက်ကို February 27, 23, 25နဲ့28ရက်တွေမှာကြားနာမှာဖြစ်ပါတယ်လက်ရှိကြားနာနေတာကမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့ပြီးခဲ့တဲ့ကြားနာမှုပြီး23 January 2020နေ့စွဲနဲ့တရားရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာဘက်ကဂမ်ဘီယာအနေနဲ့ဆွဲဆိုနိုင်ခွင့်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပေမဲ့တရားရုံးကအငြင်းပွားနိုင်ခွင့်အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောခဲ့ပါတယ်ယခင်ကြားနာပွဲကိုတော့ဆန်းစုကြည်ကိုတိုင်တယောက်ခြေပခဲ့ပေမဲ့ယခုကြားနာပွဲမှာတော့စစ်ကောင်စီကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုလိုင်ကိုအဖွဲ့ကောင်းဆောင်ဖြစ်ဆောင်ရွက်စေပြီးရှေ့နေကျုပ်ဒေါ်တီရာဦးနဲ့တူအဖွဲ့ဝင်15ဦးပါတဲ့ဥပဒေဖွဲ့ကိုစေလွတ်ထားပါတယ်။အခုလိုကြားနာပွဲကိုကုလသမဂ္ဂရဲ့အင်တာနက်စာမျက်နှာမှာလည်းစစ်စင်းနေစဉ်အတွင်းဘလူးမဆိုတယောက်ကြည့်ရှုနိုင်ပါတယ်။ICJ BB ဆိုင်ရာတရားရုံးမှာရိုဟင်ဂျာအမှုရင်ဆိုင်နေရာမှာမြန်မာစစ်ကောင်စီကနိုင်ငံကိုစားပြုပါဝင်နေမှုကိုလက်မခံနိုင်ဘူးလို့ NUG ဂျာကာရာအမျိုးသားညီညွတ်ရေးအစိုးရကပြောပါတယ်စစ်ကောင်စီကမြန်မာနိုင်ငံကိုကိုစားပြုပြီးဒီပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်း NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်ကျွန်တော်တို့ဒီ January လလောက်ကပေါ့နော်ကျွန်တော်တို့ပို့လိုက်တဲ့စာ report ပေါ့နော်ဒီအစီရင်ခံစာကိုလည်းလက်ခံရရှိကြောင်းကျွန်တော်တို့အကြောင်းပြန်လာတာရှိပါတယ်ဒါအပြင်ကိုဒီရသက်တပတ်အတွင်းမှာပဲကျမတို့ကထပ်ပြီးတော့ဒီကိုစားပြုခွင့်နဲ့ပတ်သက်လို့ရေမြေပြင်မှာဖြစ်နေတဲ့အနေအထားတွေကို legal point of view ကနေပြီးတော့ memorandum ပေးပို့ထားတာရှိပါတယ်သက်ဆိုင်ရာ institution တွေကိုထို့တူကျမတို့ဘက်ကနေပြီးတော့ဒီတရားရင်ဆိုင်သွားဖို့လို့ပေါ့နော် legal counsel ဖွဲ့စည်းပြီးဖြစ်တဲ့အကြောင်းကိုလည်းပဲကျမတို့ဒီရသက်တပတ်အတွင်းမှာပဲဒီ ICJ ကိုဟိုအကြောင်းကြားခဲ့တာရှိပါတယ်
မြန်မာပြည်သူအားလုံးအတွက်တရားမျှတမှုရရှိရေးဟာအမျိုးသားညီညွတ်ရေးအစိုးရရဲ့အန်တီမပါနိုင်ဖြစ်ပြီးဒီနေ့ ICJ အမှုကိစ္စကတော့ရိုဟင်ဂျာအသိုက်အဝန်းအတွက်တရားမျှတမှုရရှိရေးဖြစ်ပါတယ်လို့ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ရမှာတရားမျှတမှုငြိမ်းချမ်းရေးနဲ့ဓာတ်လူညီမျှမှုအပေါ်မှာတည်ဆောက်သွားမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့လူတိုင်းအတွက်တရားမျှတမှုရရှိဖို့အရေးယူဆောင်ရွက်သွားဖို့သူ့အနေနဲ့ပိုင်ဖြတ်ထားကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝန်ကြီးဌာနဝန်ကြီးဦးအောင်မျိုးမင်းကလည်း ပြောကြားသွားပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာဥရောပရိုဟင်ဂျာကောင်စီရဲ့ဥက္ကဋ္ဌဒေါက်တာအမ်ဘီယာပါဗင်းမြမရေးကျွမ်းကျင်သူဒေါက်တာမာတင်စပစ်နဲ့ယခင်နယ်သာလန်နိုင်ငံရဲ့တန်အမတ်ကြီးလေတီရှာဗန်ဒမ်အဆမ်တို့ကရိုဟင်ဂျာအရင်းနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံအခြေအနေတွေကိုရှင်းလင်းပြောကြားသွားကြပါတယ်။မြန်မာနိုင်ငံမှာ2012နဲ့2018ခုနှစ်တွေအတွင်းဖြစ်ခဲ့တဲ့ရိုဟင်ဂျာလူမျိုးတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံမှုတွေဟာဂျီနိုဆိုက်ခေါ်လူမျိုးတုံးတပ်ဖြတ်မှုဆရာနိုင်ငံကဥပဒေကိုချိုးဖောက်တယ်ဆိုပြီးမြန်မာကဂါဘီယာနိုင်ငံက ICJ မှာတရားစွဲခဲ့တာပါ။နေပြည်တော်စပူသီရိတရားရုံးမှာဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုကိုဒီကနေ့ဆက်လက်စစ်ဆေးပါတယ်။ရွေးကောက်တင်မြောက်ခံအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကို2020ရွေးကောက်ပွဲစည်းရုံးရာမှာမလျော်ဩဇာအသုံးပြုခဲ့တယ်ဆိုပြီးစစ်ကောင်စီကပုံမှန်130ကကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်စံတိုင်းဘွဲမှာအမှုကိုစားခဲ့ပြီးတရားလိုဖြစ်ဆွဲခဲ့တဲ့ဥအောင်မျိုးလွင်ကိုစစ်ဆေးပါတယ်။ဒေါအောင်ဆန်းစုကြည်တို့ဘက်ရှေ့နေကပြန်လည်စစ်မေးခဲ့တယ်လို့ VOA ကစုံစမ်းသိရပါတယ်။ဥစော်တန်းသိန်းကိုဖေဖော်ဝါရီလ28ရက်နေ့မှာစစ်ဆေးဖို့ထပ်မံချိန်ဆလိုက်ကြောင်းသိရပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီကကီရင်ကုမ္ပဏီနဲ့ဖွဲ့စည်းထားတဲ့ဖက်ဆက်ကုမ္ပဏီကိုဖျက်သိမ်းဖို့ရှောက်ထားချက်အသစ်တရက်ကိုတင်ခဲ့တယ်လို့ကီရင်ကုမ္ပဏီကတနင်္လာနေ့ကပြောပါတယ်။ရွေးကောက်တင်မြောက်ထားတဲ့အစိုးရစီကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖက်ဆက်ကုမ္ပဏီကိုဘလို့ဖျက်သိမ်းမယ်ဆိုတာနဲ့ပတ်သက်ပြီးကီရင်နဲ့ဥပိုင်ကုမ္ပဏီတို့အငင်းပွားနေကြတာပါဥပိုင်ကုမ္ပဏီကဖက်ဆက်လုပ်ငန်းကိုဖျက်သိမ်းမှုရန်ကုန်တရားရုံးကိုဇန်နဝါရီလ28ရက်နေ့ကရှောက်ထားခဲ့တာကိုမကြသေးခင်ကမှသိရှိတဲ့အကြောင်းကီရင်ကကြေညာချက်ထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလိုအပ်တယ်လို့သူတို့သုံးပြန်ပါမယ်လို့ကီရင်ကပြောပါတယ်မြန်မာနိုင်ငံမှာရှိနေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရောင်းချပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတာတွေကိုရုပ်သိမ်းမယ်လို့ကီရင်ကုမ္ပဏီကပြီးခဲ့တဲ့ပတ်ကကြေညာခဲ့တာပါဂျပန်ကုမ္ပဏီကီရင်ဟာမြန်မာဥပိုင် limited နဲ့ဖက်ဆက်လုပ်ငန်းလုပ်ပြီးမြန်မာပြည်အကိုထုတ်လုပ်ခဲ့ပါတယ်ဖက်ဆက်လုပ်ငန်းရဲ့အစု share 51ရာခိုင်နှုန်းကိုရောင်းချဖို့ကီရင်ကဝယ်သူရှာနေခဲ့တာပါအာဏာမသိမ်းမီနှစ်နဲ့ရှင်လိုက်တဲ့အခါ2000ရောင်းက40ရာခိုင်နှုန်းလောက်ကျဆင်းသွားခဲ့တယ်လို့ကီရင်ရဲ့စည်းရင်းကပြသနေပြီးမြန်မာနိုင်ငံမှာယင်းနှိမ့်မှန်ခဲ့တဲ့အတွက်ဒေါ်လာသန်းပေါင်း400ကျော်ဆုံးရှုံးခဲ့တယ်လို့ကီရင်ကဆိုပါတယ်စစ်တပ်ရဲ့လုပ်ငန်းကထွက်လာတဲ့ထွက်ကုန်ပစ္စည်းတွေကိုတပိတ်မောက်ကြရမှာပြည်သူတွေရဲ့စုပေါင်းအားကိုပြသတာဖြစ်တယ်လို့ Justice for Myanmar အဖွဲ့ကကြေညာချက်မှာပြောထားပါတယ
် VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11683ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့သတင်းလာနေညာဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းကိုကျူးကျော်တဲ့အခါလှုပ်ချန်တပ်ဖြတ်ရမယ့်သူတွေနဲ့အချင်းစခန်းစီဖမ်းဆီးပို့ဆောင်ရမယ့်ရုရှားကပြုစုထားတဲ့လူစည်းနှွေရထားတယ်လို့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုသတိပေးခဲ့ကြောင်း AFP သတင်းတရမှာဖော်ပြပါရယ်ယူကရိန်းနိုင်ငံနဲ့ဆက်နားမှာရုရှားတို့ကတပ်ဆွဲထားပြီးတော့ကျူးကျော်မဲ့အရေးလက္ခဏာတွင်နေရချိန်မှာပဲတိကိစ္ဆာအထူးစိုးရင်ကြောင်းတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ခြင်းရှိကြောင်းကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးစီပေးပို့လာတဲ့စာထဲမှာသတိပေးဖော်ပြထားတာပါယုံကြည်ရတဲ့သတင်းရင်းမြစ်စီကအဲဒီစီးနှွေရထားတာပါလို့လည်းဖော်ပြထားပါတယ်။ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေဒါမှမဟုတ်ပြည်သူတွေဘက်ကတံပြန်အခနဲ့လှူရှာမှုတွေကိုလူသေးသေးလောက်တဲ့နေလနဲ့တုံပြီးတော့ရုရှားတို့နိုင်နှင်းဖို့လုပ်နေတယ်ဆိုတဲ့သတင်းတွေပါရထားတယ်လို့ဂျနီဗာမြို့ကကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဖတ်ရှေဗာနဲလ်ခရော့ကာလက်မှတ်နဲ့ကော်မရှင်နာမင်းကြီးမီရှယ်ဘာရှီလက်စီပေးပို့ခဲ့တာပါ။ယူကရိန်းကိုရုရှားတို့ကျူးကျော်ရင်းပြန်ပေးဆွဲတာညှဉ်းပန်းနှိပ်စက်တာအထိုက်အခံနိုင်ငံရေးသမားတွေဘာသာရေးနဲ့လူနည်းစုတွေကိုပြစ်မှတ်ထားတာမျိုးတွေဖြစ်လာနိုင်တယ်လို့လည်းသတိပေးထားပါတယ်။လက်သလောသတင်းမှတ်တွေအတွင်းယူကရိန်းနယ်စပ်ကိုပို့ထားတဲ့ရုရှားတပ်ဖွဲ့ဝင်တသိန်းခွဲကျော်ရှိတယ်လို့အမေရိကန်နဲ့အနောက်မဟာမိတ်နိုင်ငံတွေကခန့်မှန်းထားတာပါ။ယူကရိန်းကိုကျူးကျော်ဖို့အစီအစဉ်မရှိဘူးလို့ရုရှားကတော့ညှင်းဆို့ထားတယ်လို့အရှေ့ဥရောပမှာတပ်ဆွဲထားတဲ့နေတိုးတပ်ဖွဲ့တွေဆုတ်ခါဖို့ယူကရိန်းကိုနေတိုးတပ်ဖွဲ့ဝင်အဖြစ်လက်မခံဖို့တောင်းဆိုထားပြီးအနောက်နိုင်ငံတွေကလည်းအဲ့ဒီတောင်းဆိုချက်တွေကိုလက်မခံပယ်ချထားပါတယ်။တိုင်ဝမ်ကိုဒေါ်လာသန်း100ကျော်ဖို့လက်နက်တွေရောင်းချပေးခဲ့တဲ့ American Lockheed Martin Corporation နဲ့ Raytheon Technologies Company တို့ကိုတရုတ်နိုင်ငံကတံပြန်တန်ခတ်ပိတ်ဆို့လိုက်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကတိုင်ဝမ်ကိုလက်နက်ရောင်းချခဲ့တာဟာတရုတ်နိုင်ငံရဲ့ပြည်တွင်းလုံခြုံရေးကိုအားနည်းစေသလိုတိုင်ဝမ်ရေလက်ကြား တည်ငြိမ်အေးချမ်းမှုရှိရေးကြိုးပမ်းချက်ကိုရောအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးကိုပါအကြီးအကျယ်အားနည်းသွားစေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဝန်ဝီဘင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ကိုပိုင်အောက်ချုပ်နေတဲ့တိုင်ဝမ်ကိုသူပိုင်နိုင်ငံတစ်ခုအဖြစ်တရုတ်အစိုးရကအစဉ်တစိုက်ပြောဆိုနေတာဖြစ်ပြီးပြည်မကြီးနဲ့ပူးပေါင်းရမယ်လို့လည်းပြောပါရယ်အမေရိကန်ကုမ္ပဏီတစ်ခုအပေါ်ဘလို့အရေးယူတန်းခါလိုက်တာလဲဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးတရုတ်ကုမ္ပဏီတချို့ကိုအမေရိကန်ကတန်းခတ်ပိတ်ဆို့ခဲ့တဲ့အပေါ်တံမြန်ချောင်းမှုအဖြစ်နိုင်ငံခြားကုမ္ပဏီတွေကိုတန်းခတ်တဲ့ဥပဒေတရားကိုတရုတ်တို့ကမနစ်ကပြဋ္ဌာန်းခဲ့တာပါအဲ့ဒီဥပဒေနဲ့အမေရိကန်ကုမ္ပဏီတွေပထမဆုံးအရေးယူပိတ်ဆို့ခံရတာလည်းဖြစ်ပါတယ်စစ်အေးတိုက်ပွဲကာလအထွတ်အထိပ်ရောက်တဲ့အချိန်1982ခုနှစ်မှာအမေရိကန်သမ္မတရစ်ချတ်နီဆင်တရုတ်နိုင်ငံကိုအလဲအပတ်တွားရောက်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်တရုတ်ဆက်ဆံရေးတွေတိုးတက်လာခဲ့တာပါဒါပေမဲ့လည်းရာစုနှစ်ဘက်လောက်အထက်အကြမငိမ့်တဲ့အမေရိကန်တရုတ်ဆက်ဆံရေးအနာဂတ်မှာလည်းစိန်ခေါ်ချက်တွေနဲ့မြဲလို့ရင်ဆိုင်နေရအောင်မှဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်နိုင်ငံတကာခီးသွားတဲ့အပေါ်နှစ်နှစ်နေပါပြည်ဝင်ခွင့်ကတ်သတ်ထားတာကိုဖယ်ရှားလိုက်ပြီးလို့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ဝန်ကြီးချုပ်Dominic Perotti ကဒီကနေ့ကြေညာပါတယ်။ Israel နိုင်ငံကလည်းကာကွယ်ဆေးထိုးမထားတဲ့ကမ္ဘာလက်ခီးတော်တွေကို March 1ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြုမယ်လို့မနေ့ကကြေညာပါတယ်။ဒါပေမဲ့လည်းခီးတယ်တွေအနေနဲ့ Israel ကိုရောက်တဲ့အချိန်နဲ့ပြန်ထွက်မဲ့အချိန်မှာ COVID PCR ဆေးစစ်ချက်၂ကြိမ်လောက်ရမှာပါ။ပိုကူသူကမ္ဘာမှာအများဆုံးရှိတဲ့ American မှာတော့ပိုကူသူအသေးရောသေဆုံးသူပါပုံမှန်ကျဆင်လာနေပါတယ်။ကယောကကြောင့်လူနာတွေကိုရှစ်တန်းကပြုစုကူးတာနေရတဲ့ကမ္ဘာသဝန်းကဂျာမန်ရေလှုပ်သားတွေရဲ့ဂျာမန်ရေလည်းထိခိုက်နေရပြီးအသက်ပါဆုံးရှုံးနေရတာပါတီကန်နာမှာလောက်ကင်နေတဲ့သူတွေအနေနဲ့လုပ်ငန်းခွင်မှာကျန်းမာပေးကင်းစွာလိုက်နာဆောင်ရွက်ရမယ်လမ်းညွှန်ချက်တွေကိုကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာအလုံသမားအဖွဲ့ ILO ကပူးတွဲထုတ်ပြန်လိုက်ပါတယ်ကျန်းမာရေးလှုပ်သားတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအတွက်စနစ်ကောင်းတွေမရှိတာကြောင့်ကယောကဖြစ်လာပြီး17လအတွင်းကိုဗစ်နဲ့သေဆုံးရသူကျန်းမာရေးဝန်ထမ်းတသိန်းတသောင်းခွဲရှိတယ်လို့ WHO ကျန်းမာရေးဝန်ထမ်းဆိုင်ရာဌာနညွှန်ကြားရေးမှူး James Campbell ကပြောပါတယ်American John Hopkins တက္ကသိုလ်ကိုဗစ်သေသနာစစ်သားအရာဒီကနေ့မနက်ထိကမ္ဘာတစ်ဝန်းပိုးခံရသူက424တန်းကျော်နဲ့တေဆုံးသူက6တန်းဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံတစ်ဝန်းတိုက်ပွဲတွေကြောင့်စစ်ရှောင်နေရသူတိမ့်ချီရှိနေပြီးစစ်ရှောင်စခန်းတွေမှာလည်းကိုဗစ်လက္ခဏာမျိုးနဲ့နေထိုင်မကောင်းသူတွေရှိပေမဲ့ကျန်းမာရေးဆောင်ရှောက်မှုရောကိုဗစ်ပိုးစစ်ဆေးမှုကမလုံနိုင်ပဲဖြစ်နေရတယ်လို့ကုညီနေသူတွေကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရာဒီလဒုတိယပတ်လောက်ကလေးကနေ့စဉ်အတည်ပြုလုနာ1000ကျော်တိုးလာခဲ့တာပါ။February 20ရက်နေ့တုန်းကတော့မြန်မာနိုင်ငံအတွက်အိန္ဒိယက COVID Shield COVID ကာကွယ်ဆေးတသိန်း MAI လေးချောင်းလိုက်နဲ့ရန်ကုန်အပီပီဆိုင်ရာလေးစိတ်ကိုရောက်လာပါတယ်။ကာကွယ်ဆေးရှာပါမှုကြောင့်ရောနိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံတွင် COVID ကူးစက်သူတိုးလာနေတဲ့အပေါ်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းစိုးရိမ်နေပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမအဦးဆုံးတော့ ICJ တရားရုံးကြားနာပွဲသတင်းနဲ့စကြရအောင်ပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကဆွတ်ဆွဲတင်ပြလာချက်တွေကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်က ICJ တရားရုံးမှာဒီကနေ့ရှင်းထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံအနောက်ဖက်ခြမ်းကပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ပိုင်းဖြတ်ကြိုးစားနေတယ်လို့တုံ့ပြန်ပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကပြောပြပေးပါပါခင်ဗျာ
။2019ခုနှစ်တုန်းက ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်ဆွတ်ချက်တင်လာတဲ့အမှုကိုဒီကနေ့တကြောပြန်ပြီးတော့ကြားနာစစ်ဆေးပါတယ်။ဆန္ဒတင်ထားတဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့ ICJ မှာရှောက်လွဲချက်ပြဖို့ကိစ္စမှာအငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက် ICJ ကတော့မြန်မာစစ်ကောင်စီကိုပဲဖိတ်ကြားခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကကူစလေအဖွဲ့ခေါင်းဆောင်ဖြစ်တဲ့အပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကူလှိုင်တက်ရောက်ပြီးတော့ဒုအဖွဲ့ခေါင်းဆောင်ကတော့ရှင့်နေချုပ်ဒေါ်တီတာဦးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကနေဦးချီပါချက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွတ်ဆုချက်နဲ့ပတ်သက်လို့ဘလို့မေးခွန်းမျိုးကိုမဆူလုံးဝတီးကြလွတ်လပ်စွာပယ်ချထားတဲ့ပနမထွက်ဆိုချက်တွေပဲဖြစ်တယ်လို့ဥက္ကူကိုဆိုင်ကတရားရုံးကိုရှောက်ထားပါတယ်။အဓိကချက်ကတော့ဒီအမှုကို ICJ အနေနဲ့ကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့ဥက္ကူကိုဆိုင်ကပြောပါတယ
်။ One obvious point. The fact that Myanmar argues that the court is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambia's case.
အထင်ရှားဆုံးချက်ကတော့ပြည်ဆိုင်ရာတရားဥပဒေနဲ့ဒီမှုကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူး။ဒီမှုဟာတရားရုံးနဲ့အကျုံးဝင်တရားမှုမရှိဘူးလို့မြန်မာနိုင်ငံဘက်ကညှင်းဆုံနေတာပါ။ဂမ်ဘီယာဘက်ကတင်ပြလာတာတွေအပေါ်မှာဖြေဆိုစရာမရှိပါဘူးဆိုပြီးတော့အကူအထိုင်ကပြောတာပါ။နောက်ပြီးတော့ဒီပြဿနာအတွက်မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့တနမယင်းနီးယကျူးပန်းဖြစ်ရှင်းနေတယ်လို့လည်းတရားရုံးကအကူအထိုင်ကတင်ပြခဲ့ပါတယ်
။ The government of Myanmar is determined
to solve these complex problems through peaceful means of negotiation and reconciliation. Tripartite diplomatic discussions between Myanmar, Bangladesh, and China has been undertaken for preparation of the process for repatriation to Rakhine State from Bangladesh. Working groups from Myanmar and Bangladesh.
ဒီပြဿနာတွေဟာအိန္ဒိယနဲ့မြန်မာနိုင်ငံပေါ်ကိုလိုနီပြုခဲ့တဲ့နောက်ဆက်တွဲကိစ္စရှုပ်ထွေးလွန်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဒီပြဿနာတွေကိုသုံးပွင့်ဆိုင်ငြိမ်းချမ်းချမ်းနဲ့ဆက်ဆက်ရင်ကြားဆင်းမှုနည်းလမ်းတွေကနေဖြည့်ရှင်းသွားမယ်လို့ပိုင်ဖြတ်ထားတာပါ။ Bangladesh ကဒုက္ခသည်တွေနေရာပြောင်းရေးအတွက်လည်းမြန်မာ Bangladesh နဲ့တရုတ်တို့နိုင်ငံတို့ကတန်တမာရေးရာဆွေးနွေးမှုတွေလုပ်နေပါတယ်။ Bangladesh နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူညီထားချက်အရကိုယ်စိတ်ဆန္ဒအရပြန်လည်သူတွေပြန်နိုင်အောင်လို့နှစ်နိုင်ငံကြားနီးနီးကပ်ကပ်စီစစ်ဆောင်မှုတွေလုပ်နေပါတယ်ဆိုပြီးဥက္ကဋ္ဌလိုင်းကတင်ပြတာပါ။မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်2012နဲ့2018ခုနှစ်တွင်ရွန်ဂျာရီပေါ်ကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံဘက်ကကျူးလွန်တာဆိုပြီးတော့ဂမ်ဘီယာဘက်က ICJ ကိုအမှုတင်ခဲ့တာပါ။2019ခုနှစ်ပထမဆုံးကြားနာစစ်ဆေးမှုကတော့အဲ့ဒီတော့ကနိုင်ငံကြီးဝန်ကြီးဒေါ်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့ခုခံခြေပါခဲ့ပါတယ်။အဲ့ဒီချိန်တုန်းကတော့စစ်ဆေးဆဲဂျာကာလာမှာမြန်မာနိုင်ငံဘက်ကလိုက်နာဖို့ဆိုပြီးတော့ဂျားဖြတ်အစီအမံတွေကို ICJ ကသတ်မှတ်ပေးခဲ့ပါတယ်။အဓိကချက်ကတော့အဖြစ်ပြက်မှာချက်လက်တွေကိုမဖြောက်ဖြက်နိုင်မှုနဲ့ဒုက္ခတွေတွေနေရာပြင်ရေးကိစ္စပါ။လက်ရှိစစ်ကောင်စီအနေနဲ့ဒီဂျာကာလာအစီအမံတွေကိုလိုက်နာမှာဖြစ်တယ်လို့လည်းဥက္ကဋ္ဌလိုင်ကပြောပါတယ်
။ The new provisional government of Myanmar is also committed to
ယာယီအစိုးရအသင်းအနေနဲ့တောင်းရှိမှုနဲ့အကြီးဂျာကာလာအစီအမံဆုံးဖြတ်ထားချက်တွေကိုလေးစားလိုက်နာသွားဖို့ပိုင်ဖြတ်ထားပါတယ်။ဒီအစီအမံတွေကိုလည်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောသွားတာပါ။ဂျာကာလာအစီအမံတွေကိုလိုက်နာမယ်လို့အကူအလှိုင်ကပြောပေမဲ့လေရွန်ဂျာဆိုတဲ့အတုံးနှုံးနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့လက်မခံပါဘူး။အခုဒီရှောက်လွဲချက်မှာလည်းရွန်ဂျာဆိုတဲ့အတုံးနှုံးကိုရှောင်ပြီးတုံးတာတွေ့ရပါတယ်။အကူအလှိုင်ရှောက်ထားပြီးတဲ့နောက်မြန်မာစစ်ကောင်စီကုစရဲဖွဲ့တွေကနိုင်ငံတကာဥပဒေကျွမ်းကျင်သူတွေဖြစ်တဲ့ဒေါက်တာစတက်ကာ၊ပရော်ဖက်ဆာဒယ်မန်နဲ့ပရော်ဖက်ဆာကွတ်တို့ကဥပဒေကြောင်းအရခြေပါချက်တွေရှောက်လဲခဲ့ကြပါတယ်။အရင်တုန်းကမြန်မာနိုင်ငံဘက်ကဥပဒေကျိုးဆောင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာရှာဘက်ကတော့ပြန်ပါမလာတော့ပါဘူး။ဒီနေ့ကြားနာမှုကတော့မြန်မာနိုင်ငံဘက်ကပထမအကြော့အဓိကရှောက်လဲချက်ပြီးတာဖြစ်ပြီးတော့မနေ့ပြန်ကြရင်တော့ဂမ်ဘီယာဘက်ကရှောက်လဲမှာဖြစ်ပါတယ်။အခုကျန်းမာဝန်မတိုင်ကလေးမှာတော့ဂျာကာလာမျိုးသားညီမောင်အစုအယအန်ယူဂျီအနေနဲ့ဒင်းသာရှင်းလင်းပွဲတရားပြုလုပ်ပြီးတော့မြန်မာစစ်ကောင်စီအနေနဲ့ကုစားပြုတယောက်တာဘာကြောင့်ကက်ကွက်တယ်လဲဆိုတာကိုရှင်းလင်းပါတယ်။မြန်မာစစ်ကောင်စီဟာဒီပြဿနာတွေကိုမြန်မာနိုင်ငံကုစားပြုပြီးတော့ဖြေရှင်းနိုင်မဲ့သူမဟုတ်ဘူးလို့အန်ယူဂျီနိုင်ငံကြေးဝန်ကြီးဒေါ်စင်မောင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲဒီကြားနာပွဲပေါ်မြန်မာပြည်သူတွေရဲ့တုံ့ပြန်ချက်ကိုလည်းကြည့်ကြရအောင်ပါ။ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုတွေမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကတရားစိုးဆိုထားတဲ့အမှု Netherlands နိုင်ငံတဟိတ်မျိုးက ICJ တရားရုံးမှာအခုအတန်းလွင့်နေချိန်မှာကြားနာစစ်ဆေးနေတာပါ။ဒီမှုတွေ NLD အစိုးရလက်ထက်ကတောင်းဆန်းစုကြည်မြန်မာနိုင်ငံဘက်ကဥဆောင်သွားရောက်ခြေပခဲ့တဲ့တော့ကမြန်မာပြည်သူအများစုသူ့ဘက်ကရည်တည်ပေးခဲ့ကြပါတယ်။အခုတစ်ခေါက်အမှုပြန်လည်စတင်ကြားနာမှုအပေါ်မှာရောပြည်သူတွေရဲ့စိတ်ဝင်စားမှုဘလောက်အထိရှိနေပါသလဲ။ရန်ကုန်ကစူးစီးပေးပို့လာသည်များကိုမဆုမြတ်မွန်ကတင်ပြပေးပါပါခင်ဗျာ
။ The Hague မြို့က ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတဲ့အမှုကိုဒီနေ့ February 22ရက်နေ့မှာပြန်လည်စတင်ကြားနာနေပါဗျ။2019ခုနှစ်တုန်းကဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့မြန်မာနိုင်ငံဘက်ကခြေပါခဲ့စဉ်တုန်းကမြန်မာနိုင်ငံကအပါအဝင်ဥရောပနိုင်ငံတချို့ကမြန်မာတွေကပါ The Hague မြို့အထိလိုက်သွားပြီးတော့အားပေးပံ့ပိုးခဲ့ကြပါဗျ။နိုင်ငံထဲမှာလည်းအားပေးထောက်ခံပွဲတွေလုပ်ခဲ့ကြတဲ့အထိပါ။အခုတစ်ခေါက်ကြားနာပွဲအပေါ်ပြည်သူအများရဲ့တုံ့ပြန်မှုအရင်တစ်ခေါက်လိုတက်တက်ကြွကြွသိမ့်မတွေ့ရပါဘူး။အခုတစ်ခေါက်မှာတော့စစ်ကောင်စီကတာဝန်ပေးထားတဲ့အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့အဖွဲ့ကတရားရုံးမှာခုခံခြေပါနေပါတယ်။လူခွေကာကွယ်စောင့်ရှောက်သူများအဖွဲ့ကဦးမောင်မောင်လေးကတော့လက်ရှိ ICJ မှာတရားစွဲခံနေရတဲ့အမှုကနေမြန်မာတိုင်းနိုင်ငံလုံးကြုံနေရတဲ့စစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုရလာဖို့မျှော်လင့်ချက်ရှိနေကြတယ်လို့အခုလိုပြောပါတယ
် ICJ ကိုရောက်လာတဲ့တရားမဲ့မှုတွေကိုတရားမျှတမှုဖြစ်ဖို့နော်အတိတ်ကနေကင်းလွတ်နေတဲ့လူတွေကိုအပြစ်ပေးအရေးယူနိုင်ဖို့အထီးကိုကျွန်တော်တို့ပြောလင့်ပါတယ်ဒါနေမကပါဘူးလက်ရှိဒီနောက်ပိုင်း February တရက်နေ့နောက်ပိုင်းမှာဆိုလဲဒါအားလုံးကြတိနေနေကြတဲ့အတိုင်းပါပဲတော့တပ်ဖြတ်မှုတွေမိရှုမှုတွေဟောလားအတောင်းနဲ့ချီတိန်းနဲ့ချီတာနီပါချီအောင်ဟောလားစစ်ပြီးဒုက္ခတွေဒီကလေးတငယ်အမျိုးသမီးတွေအများကြီးပေါ့ဗျာတောက်လျှောက်ဒီလိုကိစ္စတွေကဒီရခိုင်မှာဖြစ်ခဲ့တဲ့ရိုင်ဂျာတွေလုခဲ့တဲ့ဤသူလက်ရှိလက်ဆောင်ရနေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီ ICJ ကနေပေါ့နော်ကျွန်တော်နိုင်ငံသားအားလုံးအတွက်တမိုင်းအတွက်တရားမျှတမှုကိုတော့ကျွန်တော်တို့အနေနဲ့တော့ညွှန်ပြပါတယ်
နိုင်ငံရေးအကျဉ်းသားကိစ္စဆောင်ရွက်ပေးနေတဲ့ရှေ့နေတယောက်ကတော့ဒီတစ်ချိန်ကြားနာမှုနောက်ပိုင်းမှာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကိုကယ်တင်နိုင်မဲ့လမ်းကြောင်းတစ်ခုထွက်ပေါ်လာမလားဆိုတော့နိုင်ငံရေးအသည့်နဲ့အခုတစ်ခါအမှုကြားနာပွဲအပေါ်အရင်ကထပ်ပို့ပြီးတော့စိတ်ဝင်စားမိတယ်လို့အခုလိုပြောပါရယ်
စိတ်ဝင်စားမှုရှိကြပါတော့ဆရာမရဲ့ မြန်မာပြည်နိုင်ငံရေးအပြောင်းလဲတဲ့မှာသူကလည်းတစ်ခုပါကိုပါနေတဲ့ကိစ္စလေးသူကဒီရောက်ရောက်ကိုလုံးဝမဲ့ကိစ္စကြီးနောက်ဆုံးကဲမာကကျွန်တော်စီမှာအာဏာရှင်ဒီကုန်းချုပ်ဖို့ကဲမာကအိုက်လိုင်းနဲ့ပါတယ်လေ ICJ တွေ ICC တွေလုံခြုံကောင်စီတွေအိုက်လိုင်းတွေကလည်းအရေးကြီးတဲ့လိုင်းတစ်လိုင်းပဲနိုင်ငံရေးရစိတ်ဝင်စားကိုစိတ်ဝင်စားရမယ်အရေးကိုကြည့်ရစမှာ
တောင်ဆန်းစုကြည်လက်ထက်တုန်းကခုခံခြေပတ်မှုကိုအားပေးခဲ့တဲ့လူငယ်တယောက်ကတော့ဒီအမှုကနေစစ်တပ်ရဲ့ကျူးလွန်မှုတွေရပ်သွားမယ်လို့မျှော်လင့်မထားတဲ့အတွက်သိစိတ်မဝင်စားတော့တာဖြစ်တယ်လို့အခုလိုပြောပြပါဗျ။အ
ဲ့ဒီတော့အန်ဒီဘက်ကကျွန်တော်တို့ယက်တိခဲ့တာပေါ့နော်။အန်ဒီကိုယုံလို့ယက်တိခဲ့တာ။ခုလိုအနာသိမ်းပြီးဟင်တော့ဘာကြီးတော့စစ်တပ်ကသူလုံးချင်တာလုံးနေကြရိုးရင်းကြဲစားမကောက်အောင်ကျွန်တော်တို့တွေပါတိုင်းတပြည်လုံးကိုပါသူလုံးချင်ပို့လို့ရတာ။အတရားမှုတွေကအများကြီးပဲ။နိုင်ငံကကလည်းထိုင်းပြည်တော်တသက်ပါပဲအဲ့တော့အားရစရာမရှိဒီတော့ဒီတစ်ခေါက်ဘာဖြစ်လာမလဲဆိုတော့လေကျွန်တော်တို့မှန်းလို့မရအောင်မှန်းတိုင်းပြောရင်တော့တိတ်စိတ်ဝင်စားအောင်ရစစ်တပ်လုံးချင်းတို့ဆက်လုံနေမှာဘလို့ပဲကျွန်တော်တို့မြင်တယ်ဘာပြောင်းလဲဖြစ်လာမလဲဆိုတော့စောင့်ကြည့်ဖို့တသက်လောက်ပါပဲတိတ်တွေတူရောကျွန်တော်တို့စိတ်ထဲမှာမရှိဘူးက
ဒီကနေ့တဟိတ်မြို့မှာပြန်လဲကြားနာပွဲမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာတရားစွဲတာဟာတရားဝင်မှုရှိရလားဆိုတဲ့အချက်ကိုမြန်မာနိုင်ငံကိုစားရှေ့နေလိုက်ပြီးနေတဲ့နိုင်ငံကရှေ့နေတွေကထောက်ပြလျှောက်ထားနေကြပါတယ်ရှင
်။မဆုမြမုံစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီနဲ့ KNA ရဲ့တိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။ဖေဖော်ဝါရီလဇန်ကတည်းကတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ပူတာအိုမြို့နယ်မှာဒီရက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KNA PDF ဖူပေါင်းတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကတိုက်ရင်အထမှန်ဖြစ်တင်းနေတာကြောင့်စီရင်တင်မာမှုတွေဆက်လက်မြင့်တက်နေပါတယ်တိုက်ပွဲဖြစ်ပွားရာနေရာအနီးကျေးရွာကဒေသခံ 9,000 ကျော်လောက်ဟာလဲတောတောင်တွေထဲမှာပုန်းရှောင်ခိုလုံနေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုကြီးညာကပြောပြမှာပါခင်ဗျာ
ကချင်ပြည်နယ်ပူတာအိုမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်နေကြပါတယ်လက်ရှိအခြေအနေအရတိုက်ပွဲတွေရပ်ဆိုင်းမဲ့အလားအလာမရှိဘဲစီရင်တင်မာမှုတွေပိုပြီးမြင့်တက်နေတယ်လို့ KIA ကချင်လွတ်မြောက်ရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးက VOA ကိုပြောပါတယ
်အဲ့ဘက်ကတဲ့ဘွေချင်းနေကအခုလဲဒီ KA ဘက်ကနဲ့လဲခန်းနေပြီးနေတဲ့နေထားတော့မဟုတ်ပါဘူးနောက်ပြီးတော့စစ်ကောင်စီဘက်ကလည်းသိရင်အားရတော့မနေ့ကလည်းဒီနေ့ဂျမတူးထားတာဖြစ်ထားတာတွေ့ရပါတယ်ဆိုတော့ဒီရဲ့ချင်းနေကတော့ဒီမှနေဆုံးဖြစ်ပါတယ်ရက်တက်တဲ့နေထားတော့မဟုတ်ပါဘူးခင်ဗျအခုဒီစင်ကပုံဆိုတဲ့ဒီဒီကောင်စီရဲ့တပ်ခါမှာတော့သိရှိရတဲ့ညနေပိုင်းပေါ့နော်အစ်ကနဲ့ချက်ဖြစ်တာဖြစ်ပါတယ
်ဖေဖော်ဝါရီလ1ရက်နေ့ကလည်းပူတာအိုမြို့နယ်အတွင်းရှိန်ကန်ဘွမ်းစွမ်ပီယန်နဲ့လုံရှာယန်ကစစ်ကောင်စီတပ်စခန်း3နေရာကို KIA နဲ့ PDF တပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးချိန်ကလေးကအဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိတိုက်ပွဲဖြစ်တဲ့ရှိန်ကန်ဘွမ်းတောင်ကုန်းအနီးအင်စီယန်နဲ့စွမ်ပီယန်ကျေးရွာကဒေသခံ1000ကျော်ဟာအခုချိန်ထိတောတောင်နေတဲ့ဆက်လက်ပုန်းခိုနေရတယ်လို့စွမ်ပီယန်ဒေသခံတူကပြောပါရယ်လုံရှာယန်ရွာဘက်မှာလည်းတောတောင်နေတဲ့တိမ်းရှောင်နေရသူခမန်းကြီးတပေါင်းလောက်ရှိကြောင်းလုံရှာကန်ရာကန်တူကပြောပါရယ
်ဒီနေ့နဲ့အကုန်လုံးဖိတ်ကြရယ်ဆက်ပွဲရအစံရရှင်ကပုံဟန်တမကြည့်တယ်လို့ပြောတယ်မလို့ရတာလုံရှာယန်ဆက်မှာဆက်ရအစံလို့အကုန်လုံးဖိတ်ပြီးနေချင်တချို့ရင်းချင်းနာအကုန်လုံးကြောင့်နေပြီတချို့ရင်းကြတာတော့တပေါင်းလောက်ရှိနေတာအများများလည်းဒီမှာ
ပူတာအိုမျိုးကစစ်ဘေးရှောင်ဒုက္ခသည်တွေကိုကူညီနေသူတူကတော့လုံရှာယန်ရွာကတိမ်းရှောင်နေသူအနည်းဆုံး 9,000 ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်။လုံရှာယန်ဒေသခံတွေဟာဒီလာဇန်တိုက်ပွဲတွေဖြစ်ပွားကြတဲ့ကတိမ်းရှောင်နေရတာပါ။တချို့ကနေအိမ်တွေခဏပြန်သွားပြီးအစားအသောက်ရိတ်ခါတွေပြန်ယူကြပေမဲ့အများစုကတောတောင်တွေထဲမှာပဲဆက်လက်ပုန်းခိုနေရတာပါ။စွမ်ပီယန်ကျေးရွာကိုဖေဖော်ဝါရီလ3ရက်နေ့ကစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒေသခံ၅ဦးထိခိုက်ခဲ့သလိုနေအိမ်ချို့လည်းပျက်စီးခဲ့ပါတယ်။အဲ့ဒီလိုလေကြောင်းတိုက်ခိုက်မှုတွေလုပ်တဲ့အတွက်လဲဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးပုန်းခိုနေရပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကလုံရှာယန်ရွာနဲ့ငားမိုင်အကွာဖတ်မာရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီး16ရက်နေ့မှာတော့ရွာသားတချို့ထွက်ပြေးတိမ်းရှောင်စင်မှာစစ်ကောင်စီတပ်ကပစ်ခတ်တာကြောင့်ဖတ်မာရွာကလင်မယား2ဦးသေဆုံးခဲ့တယ်လို့ကချင်သတင်းမီဒီယာတွေကသတင်းထုတ်ပြန်ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးVOA အနေနဲ့တိကျအတည်ပြုလို့မရခဲ့ပါဘူးခင်ဗျာ
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မနက်ဖြန်2-6လုံးအထိမှလာမဘော်ထွက်ဆန္ဒဖော်ထုတ်ကြဖို့တောင်းဆိုထားတဲ့တင်းကိုလည်းပြောပြပါအောင်မယ်22ရက်နှစ်လ2022ခုနှစ်2-6လုံးဖြစ်တဲ့မနေ့ပြန်အင်္ဂါနေ့ကျရင်ပြန်လည်စုယုံ2-6လုံးဆိုတဲ့ဆောင်ဖို့နဲ့တနိုင်ငံလုံးမှာစီကားတပိတ်ပြုလုပ်ကြဖို့ဆန္ဒပြသူတွေကစီစဉ်စော်ဩနေပါတယ်။2-6လုံးဆန္ဒပြပွဲတွေမှာပါဝင်ဖို့တိုက်တွန်းတဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တွေကဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကဒီကနေ့ဖေဖော်ဝါရီလ27ရက်နေ့မှာလမ်းပေါ်ထွက်ချီတက်ဆန္ဒပြကြပြီးတိုက်တွန်းခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
22ရက်2လ2022ခုနှစ်နှစ်6လုံးစုံနဲ့မနက်ဖြန်အင်္ဂါနေ့ကျရင်ပြည်သူတွေအားလုံးပါဝင်နိုင်တဲ့ဆရာနာသိမ့်မှုစံကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလုပ်ကြဖို့ဆန္ဒပြပွဲစီစဉ်သူတွေကစော်ဩနေကြပါတယ်စီကားတပိတ်လို့ခေါင်းစဉ်ပေးထားတဲ့ဆန္ဒပြပွဲတွေအကြောင်းပြည်သူအများကသိရအောင်လုပ်တဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တချို့မှာတော့ဒီကနေ့ဆန္ဒပြသူတချို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲဆန္ဒပြသူ20ထက်မနည်းစုဝေးပြီးမန္တလေးမှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြတယ်လို့မန္တလေးတပိတ်မှာပါဝင်တဲ့တက်ကြွလှုပ်ရှားသူတူဦးက VOA ကိုပြောပါတယ
်မနေ့ကကျွန်တော်တို့နေ့အားလုံးတနေ့ပြည်တနေ့ရက်နှစ်ချောင်းလုံးပေါ့အဲ့တော့ပြုတင်ဟိုပါတူတင်ဟိုပါလူလူကိုစီယုံနေနေနဲ့ဒီနေ့တော့မှာဒီကောရီတွေအတွင်းစီယုံနေနေဆရာပြတွင်ကတော့ဟိုပါဒီဆယ်နှစ်ကြာခဲ့ကြလို့တော့ပါလာရဲ့ဟိုဒီနေ့ဖြစ်တဲ့အချိန်နဲ့လည်းသူစစ်စင်းနေကြရတယ်ဆိုတော့ဆရာရဲ့ကြောက်အောင်ဖြစ်သွားတော့ဘနောက်အစီအစီကတော့နိုင်မှာကျန်းနေတယ
်စစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းဆရာနာရှင်စန့်ကျင်ရေး22ရက်2လ2021ခုနှစ်နှစ်ငါးလုံးဆန္ဒပြပွဲတုန်းကလည်းနိုင်ငံတော်ဝန်ကပြည်သူတွေတန်းတဲ့ချီပါဝင်ခဲ့ကြပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာတော့လုံခြုံရေးတွေကြောင့်ပြည်သူအများလမ်းပေါ်ထွက်ဆန္ဒပြနိုင်တဲ့အခြေအနေမဟုတ်တဲ့အတွက်တက်နိုင်တဲ့နီးလန်းတွေနဲ့စီကားတပိတ်မှာပါဝင်ဆန္ဒပြထုတ်ဖော်ကြဖို့သူတို့ကတိုက်တွန်းနေကြတာပါမုံရွာမြို့မှာလည်းဒီကနေ့မနေ့အစောပိုင်းမှာမုံရွာပင်မတပိတ်နဲ့အတူမုံရွာမြို့နယ်အခြေခံပညာကျောင်းသားများတက်မကမုံရွာလူငယ်များအစီအယုံနဲ့ရက်ွက်တပိတ်စစ်ကြောင်းတွေပူပေါင်းပြီးအင်အားတရာဝင်းကျင်နဲ့ပြန်လည်စုယုံ2-6လုံးကျေးလက်ပုံကံမြို့ပြဖီစန်းဆိုတဲ့စာသားတွေကင်ဆောင်ပြီးမုံရွာမြို့ရဲ့အာဇာနီလမ်းမထံမှာချီတက်ဆန္ဒပြခဲ့ကြတယ်လို့မုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုခန့်ဝေဖြိုးကပြောပါတယ
်အဓိကတော့ကျွန်တော်ဒီတိတ်ဆိတ်မြင်တဲ့တပိတ်ကကျွန်တော်တုံးတာလုပ်ခဲ့အတုံးတာလုံးကျွန်တော်ပြည်ပြည်လူလူရဲ့ဒီအမကန်ပါဝင်မှုတွေကြောင့်အောင်မြင်ခဲ့တယ်ပေါ့နော်ဒီတစ်ခါကျကျွန်တော်တို့ကဒီလူလူလှုပ်ရှားမှုတွေကလည်းကျွန်တော်အရေးကြီးတယ်ဆိုတာသိစေချင်တဲ့အတွက်ကျွန်တော်တို့ဒီအိမ်ထဲမှာမနေခိုင်းပွဲနဲ့ပေါ့နော်ဒီတစ်ခါကျကျွန်တော်ဒီအပြင်ထွက်ပြီးတော့တနည်းနည်းဒီစစ်အာဏာရှင်စနစ်ကိုစန့်ကျင်ကြောင်ကျွန်တော်တို့ပြသဖို့ရှိရတာပေါ့အဓိကတော့ကျွန်တော်တို့ကဒီလက်နက်ကင်တော်နိုင်ရင်မှကျွန်တော်တို့မှအရင်းနဲ့အကန့်သက်တည်းရှိရတဲ့ကျွန်တော်အိတ်တစ်ခုတည်းကိုပဲပုံဩပြီးတော့စောင့်မျှော်နေတာနဲ့ဆိုင်ရင်ကျွန်တော်ဒီပြည်သူလူထုကိုယ်တိုင်ကအခုရလူလူလှုပ်ရှားမှုတွေပေါ့နော်ကြားနိုင်ပါများနည်းနည်းနဲ့ရှာပြန်ပြီးတော့ဒီအခုချိန်ဒီစစ်အာဏာရှင်စနစ်ကိုစန့်ကျင်ကြောင်ပေါ့နော်ကျွန်တော်တို့ပြသတင်နဲ့ရှိရတဲ့နဲ့ကျွန်တော်ဒီစီကားတပိတ်ကိုခေါ်ခဲ့တာဖြစ်ပါတယ်ဗျ
မော်ရမာဒီကနေ့လောက်ခဲ့တဲ့ချီတက်ဆန္ဒပြပွဲအပြီးမှာတော့စစ်ကောင်စီတပ်နဲ့ရဲလုံခြုံရေးတွေကအာဇာနီလမ်းမကြီးကိုနှစ်ဖက်ပိတ်ပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ဖမ်းဆီးခံရသူတော့မရှိခဲ့ဘူးလို့သူကပြောပါတယ်။မနေ့ပြန်2-6လုံးစီကားတပိတ်လုံးမှာဖြစ်လို့ပြည်သူတွေအနေနဲ့အုတ်ထုတ်ခမောက်တွေစောင်းပြီးသွာလာကြဖို့မျက်နှာမှာတနခါလိမ့်နာပန်းပွင့်ပန်းစည်းကင်ပြီးသွာလာတာစာရွက်ပေါ်မှာကျွေးကြော်တန်းတွေရေးပြီးတော့ပန်းပွင့်နေတဲ့အတူကျဲချတာကိုရောက်ရှိနေတဲ့နေရာကလုံခြုံမှုရှိတယ်ဆိုရင်လက်သုံးချောင်းထောင်ပြီးကျွေးကြော်တာည၈နာရီမှာတန်မုံတွေတီးတာစတာတွေကိုပြုတ်လုပြီးဆရာနာရှင်ကိုအလိုမရှိကြောင်းစန့်ကျင်ဆန္ဒပြကြဖို့ဆန္ဒပြပွဲဦးဆောင်သူတွေကနှိုးစော်တိုက်တွန်းနေကြပါတယ်အရင်တော့ကလောက်ခဲ့တဲ့တိတ်ဆိတ်ချင်းတပိတ်ဆန္ဒပြမှုတုန်းကတော့စိုင်းနေပိတ်ပြီးတော့တပိတ်မှာပါဝင်ခဲ့ကြသူတွေကိုစစ်ကောင်စီကဖမ်းဆီးတာစိုင်းနေကိုချိတ်ပိတ်တာတပိတ်မှာပါဝင်မှုနှိုးစော်သူတွေကိုဖမ်းဆီးတာမျိုးတွေရှိခဲ့ပါတယ်ဒါကြောင့်ဒီတစ်ခေါက်စီကတပိတ်မှာပြည်သူတွေပါဝင်တဲ့အခါမိမိတို့ရဲ့လုံခြုံရေးကိုအဓိကထားပြီးပါဝင်ကြဖို့ကိုလည်းစီစဉ်သူတွေကသတိပေးပါတယ်မနေ့ပြန်ပြုလုပ်မဲ့2-6လုံးလူလူတပိတ်အကျိုးအဖြစ်နဲ့မန္တလေးမုံရွာအပြင်ကလေးမြို့နဲ့ရင်းမပင်မြို့တွေမှာလည်းဒီကနေ့ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်
မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လဲ Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပထမဦးဆုံးတော့သတင်းတော်မဆုအစီအစဉ်နဲ့စကြရအောင်ပါ။85နှစ်မြောက်ဆင်းရဲတုပြည်တော်စုနှင့်အခမ်းအနားအပြီးမှာကျင်းပတဲ့ထာဝရငြိမ်းချမ်းရေးအကြိုညီနိုင်ဆွေးနွေးပွဲမှာထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တွေမပါလို့အလွတ်တဘောတွေ့ဆုံမှုနဲ့သာအဆုံးသတ်နိုင်ခဲ့ပါတယ်။စစ်ကောင်စီကကျင်းပခဲ့တဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေရဲ့သဘောထားအမြင်တွေအကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှဆုအစီအစဉ်မှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ။
နိုင်ငံဆိုင်ရာဒုတိယအကြိမ်နဲ့အခမ်းအနားကာလတွင်မှာထာဝရငြိမ်းချမ်းအကျိုးညှိနှိုင်းဆွေးနွေးပွဲတွေကျင်းပဖို့အတွက်စစ်ကောင်စီကရည်မှန်းထားပေမဲ့တိုင်းရင်းသားအဖွဲ့အစည်းတွေအစုံလင်းမတက်ရောက်တာနဲ့ထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တွေလည်းမပါဝင်တာကြောင့်အလို့သဘောတွေးဆမှုသာပြုလုပ်ခဲ့ရတာပါ။စစ်ကောင်စီကကျင်းပတဲ့ပြည်အောင်စုနဲ့အခမ်းအနားနဲ့အခုလိုမျိုးတွေးဆမှုတွေနဲ့ပတ်သက်လို့သဘောထားအမြင်တွေဘယ်လိုရှိပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းတောက်အမှတ်စုကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ကျွန်မအေးဒနာချောပါ February 12ရက်နေ့တော့ကနေပြည်တော်မှာကျင်းပခဲ့တဲ့85နှစ်မြောက်ဆင်ရတုပြည်အောင်စုနဲ့အခမ်းအနားပြီးနောက်တနေ့မှာတော့စစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီနဲ့ပြည်အောင်စုနဲ့အခမ်းအနားတက်ရောက်လာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြတာပါ။ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲဖြစ်တဲ့စစ်ကောင်စီဘက်ကရည်ရွယ်ခဲ့တဲ့ဒီတွေ့ဆုံပွဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အများစုကဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေမပါဝင်ခဲ့လို့တွေ့ဆုံဆွေးနွေးပွဲဖြစ်နေပဲကျင်းပနိုင်ခဲ့ပါတယ်။စေရတုပြည်အောင်စုနဲ့အခမ်းအနားကိုလည်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့မရေးထိုးထားသေးတဲ့အဖွဲ့လေးဖွဲ့တက်ရောက်ခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာတော့ပြည်အောင်စုနဲ့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အနည်းဆုံး၉ဖွဲ့တက်ရောက်ပြီးတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကတော့မတက်ရောက်ခဲ့ပါဘူး။တွေ့ဆုံဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီဒုဥက္ကဋ္ဌဒေါ်စောမရယာဇာလင်ကငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဘက်ကနေအဓိကထားဆွေးနွေးတဲ့အချက်တွေကိုအခုလိုပြောပြပါမယ်
သူတို့ဘက်ကတော့ NCA လမ်းကြောင်းကိုအရှိပြုပြီးတော့မှဒီငြိမ်းချမ်းရေးဖော်ဆောင်ဖို့အကြောင်းအရာတွေကိုသူတို့ကရှင်းပြတယ်ဒီမှာမှဆွေးနွေးဆုံးဖြတ်နိုင်ကြမရှိဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ကောင်းဆောင်တွေစီကိုတည်သွားပါအရှိန်မရေးမေးလို့ရတယ်အရှိန်မရေးဆက်တွေ့လို့ရတယ်ဆိုတော့ဟုတ်ကဲ့မျိုးပေါ့အဲ့ဒါကိုကြိုးရပြီးတော့ဆက်ပြောပြရတယ်။ဒီအဓိကကတော့သူတို့တော့ရှင်တဲ့နိုင်ငံကြီးဒီမှဆက်တူပြောပြတာပါ
။ပြည်သူငယ်ငယ်ညီလာကဲ27ရာစုပင်လုံးနောက်ဆုံးဆွေးနွေးပွဲကဆုံးဖြတ်ထားတယ်။2020အလွန်ဆောင်ရွက်ရမယ့်အချက်တွေကိုငယ်ငယ်ရေးဖော်ဆောင်မှုကော်မတီကဆွေးနွေးသလိုဒေါ်စောမရယာဇာလည်းအနေနဲ့ဒီအချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ပြောပါတယ်။ပြည်သူ့နယ်အခမ်းအနားတက်ရောက်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုင်းရင်းသားအဖွဲ့အစည်းတွေကိုငြိမ်းချမ်းရေးဆွေးနွေးမှုဖိတ်ခေါ်တဲ့အပေါ်မှာသူ့ရဲ့သဘောထားအမြင်ကိုပြောသွားပါတယ်
။ဟိုအဓိကကတော့ငြိမ်းချမ်းရေးဆိုတာကြိုးစားရမယ့်ကိစ္စပဲပေါ့နော်။ဆိုတော့နောက်တစ်ခုကလည်းဒီလက်နက်တိုင်းပြည်ပကခြုံငင်းဖို့ဆိုတာကအရင်းနဲ့ကနိုင်ငံရေးပြဿနာပေါ့။အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဟိုကျွန်တော်တို့ဆိုရိုးစကားတောင်ရှိတယ်ပေါ့နော်။သွေးထွက်တဲ့နိုင်ငံရေးနဲ့သွေးမထွက်တဲ့နိုင်ငံရေးဆိုတာအဲ့တော့သွေးမထွက်တဲ့နိုင်ငံရေးနိုင်ငံရေးဆွေးနွေးမှုအောင်မြင်ရင်သွေးထွက်တဲ့နိုင်ငံရေးမလိုအပ်ဘူးပေါ့သွေးထွက်တဲ့နိုင်ငံသွေးထွက်နေမှာပေါ့ဗျာဒါပေမဲ့ဒါကြောင့်မလို့ကျွန်တော်တို့ကတော့သွေးမထွက်တဲ့ဒီနိုင်ငံရေးနိုင်ငံရေးဆွေးနွေးတာအပန်းကြီးတွေအကောင်းဆုံးပဲလို့ကျွန်တော်တို့ကမြင်ပါတယ
်ဆွေးနွေးဝက်တက်ရောက်ခဲ့တဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့နိုင်ငံရေးအတွက်ဆွေးနွေးတဲ့အခါမှာတိုင်းသာအဖွဲ့တွေတင်မဟုတ်ဖ ೇನೆ အကြံဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အဖွဲ့အစည်းတွေနဲ့လည်းထိတွေ့စကားပြောဖို့လိုမယ်လို့ပြောပါတယ်။ဒါအပြင်အခုစစ်ကောင်စီကကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ရင်စစ်ကောင်စီမှပဲတာဝန်အရှိဆုံးဖြစ်တယ်လို့ပြောပါတယ
်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဘလောက်ထိပြင်မှာလဲဘလောက်ထိသွားမှာလဲဒါကလက်ရှိအာဏာရှိတဲ့တပ်မတော်ဆိုတာဒီဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့ပင်မဖွဲ့စည်းသူ့ရဲ့ဆက်ခံတဲ့ကာကွယ်ရေးဦးစီးချုပ်ဦးဆောင်တဲ့အစိုးရကိုဗျသူကတာဝန်ရှိဆုံးပေါ့2008ဖွဲ့စည်းပုံနဲ့ပတ်သက်လို့ရှိရင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဘက်ကလည်းအာဏာ3ရပ်ကို ဒီဂျာကာလာเนาะဟိုဘာခုံးလဲဒါအရေးပေါ်ကာလာဥပဒေပြဋ္ဌာန်းချက်ပါ2000ချက်ဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲသူတွားနေတာကျွန်တော်တို့မြင်တာကဘယ်သူတွေပါပြောပြောကျွန်တော်တို့လည်း2000ချက်ဖွဲ့စည်းပုံကိုတရွယ်ချင်းလေ့လာခဲ့တဲ့လူဆိုတဲ့ခါကြတော့လေအဲ့တော့ဘာဖြစ်ဖြစ်ဒီကာလာဟာသူ့အတွက်လည်းအချက်တည်းဆုံးပြည်တော်စုကိုသူငြိမ်းချအောင်လုပ်လို့ရတယ်ဒီတိုင်းလဲလွှတ်ချထားခဲ့ပြီးတော့ကဲနောက်တက်လာတဲ့ဆိုတာခင်ဗျားတို့လုံးကြလို့ဒီတိုင်းထားပြစ်ခဲ့လို့ရတယ်ဒါပေမဲ့အဲ့လိုမထားပြစ်ခဲ့စေချင်ဘူ
းမဟာဒရီစီတူမင်းအောင်လိုင်းကြောက်လာပြီဖြစ်ပါတယ်ခင်ဗျာ
ချစ်ခေါင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကငြိမ်းရေးပန်းတိုင်းကိုဆွေးနွေးညှိနှိုင်းအပြေရှာခြင်းဆိုတဲ့ဒီမိုကရေစီကျင့်စဉ်တဲ့အညီဆက်သွားမှာဖြစ်ပြီးတော့လက်ခံသူအားလုံးပါဝင်နိုင်ဖို့ကိုလည်းဖိတ်ခေါ်ထားတယ်လို့ပြည်အောင်စုနဲ့အခမ်းအနားမှာပြောသွားခဲ့တာပါပြည်ရင်းမှာဖြစ်နေတဲ့ပဋိပက္ခတွေငြိမ်းချနိုင်ဖို့အတွက်ဆိုရင်လက်ရှိအာဏာရယူထားတဲ့စစ်ကောင်စီအစိုးရပေါ်မှာမူတည်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ
်ငြိမ်းချဖို့အတွက်ကလက်ရှိနှစ်ဆက်ကအစိုးရပေါ်မှာမူတည်တာပေါ့နော်ဒါသူကသူ့လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်ပဲလေသူလွတ်ကွာရမှာလေဒီသူအချိန်ကနောက်ထပ်နော်တနစ်ပြည့်သွားပြီနောက်ထပ်သူ6လတိုးမယ်နောက်ထပ်6လတိုးမယ်အများဆုံးတနစ်ပဲကျန်တော့တယ်လေအဲ့ဒီ6လ6လနှစ်ကြိမ်ဥပရိယသူကတိုးခွင့်ရှိပေမဲ့ဒီတနစ်တော်တွေမှာသူကငြိမ်အောင်တော့လုပ်ရမှာပေါ့သူတာဝန်ပဲလေအစိုးရဆိုတာဒါသူ့ရဲ့တာဝန်ပဲနော်တိုင်းပြည်အချမ်းတင်းငင်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာအစိုးရတာဝန်ပဲဘသူပဲအစိုးရတာဝန်ယူယူဒီအစိုးရရဲ့ပခုံးပေါ်မှာတာဝန်ကြားရောက်တယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဒါတူလို့ငြိမ်အောင်သူလုပ်ရမှာလေငြိမ်အောင်သူလုပ်ရမှာသူတာဝန်ပဲသူတောင်ဝရှိဆုံးပဲ 100% သူ့ပုံမှာတောင်ဝရှိဆုံးပဲ
တိုင်းသားနိုင်ငံရေးပါတီတွေမှာအင်အားကြီးဆုံးရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကတော့ဆရာနာတင်ထားခြင်းစစ်ကောင်စီကစီစဉ်ချင်ပါတဲ့အခမ်းအနားကိုမတက်ခဲ့ပါဘူးပြည်အောင်စုနဲ့အခမ်းအနားမတက်ဖြစ်တဲ့အကြောင်းရင်းကိုပါတီအထွေထွေအတွင်းမှုဆိုင်းလိုက်ကအခုလိုပြောပါတယ
်ဒီတောင်စုနေ့ဆိုတော့ကျွန်တော်တို့တောင်ပေါ်တိုင်းဒေသများနဲ့ပြည်မနဲ့ပူးပေါင်းပြီးတော့မှလွတ်လပ်ရအတူတွဲอยู่ကြမယ်ပြီးတော့မှဓာတ်လူညီညာတဲ့ပြည်တော်စုတစ်ခုကိုဖွဲ့စည်းတည်ထောင်မယ်ဆိုတဲ့ကတိကူအရာပေါ်ပေါက်လာတဲ့နေထူးနည်းမျှတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ဒီချိန်မှာအတူတူတွဲอยู่လာတဲ့လွတ်လပ်ရေးရလဲလွတ်လပ်တဲ့အရာတောင်မပေးနိုင်တယ်လို့အတူတူတိဆောက်ခဲ့တဲ့ပြည်တော်စုကလည်းပြည်တော်စုရဲ့အဲ့ကာလတွေကိုဒါတစ်ခုမှပေါ်ဆောင်နိုင်ခြင်းမရှိခဲ့ပါဘူးဒါကြောင့်မို့လို့အခုအနာသိမ်းထားတဲ့အချိန်ကာလမှာဒီတော်စုနေ့သူတော်ကလည်းပဲကျွန်တော်တို့ညွန်မနဲ့ကျွန်တော်တို့ယုံကြည်ခဲ့တဲ့နိုင်ငံရေးအခက်သာရတွေဘာကူမှရှိမနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အစီအစဉ်မရှိတာဖြစ်ပါတယ
်ခဏ25နှစ်မြောက်အစဉ်ရတုပြည်အောင်စုနေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကထောက်ရငင်းရေးရရှိဖို့အတွက်မြမငင်းရေးတမိုင်းမှာတခါမှမရှိဘူးတဲ့တစ်ဖက်သက်အပြည့်ခန့်ရက်စဲထားကြောင်းနဲ့ချိုးတင်ကန့်သက်ချက်မထားတဲ့ရှင်လူဘွယ်ကိုဖိတ်ကြားခဲ့ပါတယ်။အဲ့ဒီဖိတ်ကြားချက်ပေါ်ဒါဟာဖယ်ရရေးတောင်းဆိုတဲ့တိုင်းသားလက်နက်ကိုင်တွေအတွက်သာအဓိကဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုသူတွေအတွက်ပါလမ်းဖွင့်ထားတယ်လို့အဲ့ဖိတ်ကြားချက်ပေါ်မှာထောက်ပြတာတွေရှိခဲ့တဲ့အကြောင်းဒီတစ်ဖက်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်။ကျွန်မအေးတန်ပါကျော်ပါ
မိုင်းတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံရဲ့စီးပွားရေးကတစတစပြိုလဲလာနေပြီးတရားမဝင်ကုန်သွယ်ရေးပိုဖြစ်ထွန်းလာပြီး2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေရောက်သွားနိုင်ကြောင်းကြွန့်ကျင်သူတွေကခံမှန်းကြပါတယ်တော်မီဝေါ့ကာရဲ့သတင်းဆောင်မကိုဒီသတင်းမှာစီးပွားရေးအစီအစဉ်ဖြစ်မတ်တင်ဂီတက်ကတင်ပြပေးမှာပါခင်ဗျာ
ဟေဖွာလာကဆီယနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေရှင်းနေတွေဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှင်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ဆီယနာတင်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါ။စစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစေုပ်ချုပ်ရေးစန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားတူကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုတ်မစင်ကြတော့ပါဘူး။ လူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလည်ပတ်စည်းစင်းမှုပြဿနာတက်စေခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလည်းစစ်တပ်ပိုင်းဒါမှမဟုတ်လဲစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သပိတ်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်အခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လည်းအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေထာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောင်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအရှာရဲ့အက်ဒီတာဂွင်းရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်အတည်းတချို့ကိုထောက်ပြသွားပါတယ
်။ It's clear that we are seeing both boom and bust in Myanmar right now.
လက်ရှိမြန်မာနိုင်ငံမှာစီးပွားတက်လာတာနဲ့ကျသွားတာနှစ်မျိုးစလုံးကိုတွေ့နေရပါတယ်။တရားမဝင်စီးပွားရေးဖွံ့ဖြိုးလာနေပြီးတရားဝင်ဓမ္မမဟုတ်လဲပြည်တွင်းဈေးကွက်စီးပွားရေးကပြိုလဲလာနေပြီဆိုတဲ့သဘောထားတွေရှုမြင်ချက်တွေလည်းများလာနေပါတယ်လို့ Gwyn Robinson ကပြောသွားတာပါ။ဖိနှိပ်ဖြိုခွင်းမှုတွေဆက်ဖြစ်နေတာနဲ့အတူမြန်မာစစ်တပ်ရဲ့လုပ်ငန်းကြီးတွေဟာလည်း American Britain နဲ့ဥရောပတမကတို့ရဲ့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးရေဒွတ်ကုန်တပ်တုတရားစာတမ်းနဲ့ထုတ်ကုန်တင်ပို့မှုဘိုင်းကလည်းနှေးကွေ့နေပြီးကုန်ချမ်းတွေပို့ကုန်ရင်းနှီးမြှုပ်နှံမှုတွေဟာလည်း2020ပြည်နှစ်ကတည်းကရော့ချနေတာပါ။2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုပ်အကိုင်တသန်း2သိန်းလောက်ဆုံးရှုံးခဲ့တယ်လို့လည်းနိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO အစီရင်ခံစာကဖော်ပြပါတယ်။မြမစီးပွားရေးကန္တာဘောင်းဆောင်မှာတက်ရောက်ထိခိုက်နေတာမှာဟိုတယ်နဲ့ခရီးသွားလုပ်ငန်းစောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွာရွာထိခိုက်တက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ် COVID-19 ကပ်ဘေးရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲ Robinson ကပြောပါတယ်။
I mean the economy was beginning to collapse.
စီးပွားရေးတုံ့ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတဲ့ဒင်းဒင်းကျပ်ကျပ်အတွက်လာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးရနာမသိခင်ကတည်းကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့ COVID-19 ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ2021ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးက18ရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်အကျွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့ American လုပ်ငန်းကြီး Fitch Solution လုပ်ငန်းကလည်းလာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုပြောင်းလဲလိုက်ပြီးအနှုတ် 4.4 ခန့်နှုန်းရော့ချမယ်လို့ခန့်မှန်းလိုက်ပါတယ်။တရုတ်နယ်စပ်တွေပြန်ဖွင့်မယ့်အခြေအနေကြောင့်ကုန်သွယ်ရေးမှာအနည်းငယ်တိုးတက်မှုရှိလာနိုင်တယ်လို့သူကသုံးသပ်ပါတယ်။ Methamphetamine နဲ့ဘေးအပါအဝင်တရားမဝင်စီးပွားရေးကတော့တမှုကွဲပြားတယ်လို့လဲ UNODC ရဲ့အရှိတောင်အာရှဆိုင်ရာတာဝန်ခံ Jeremy Douglas ကနိုဝင်ဘာလ18ရက်နေ့ကထိုင်းနိုင်ငံနိုင်ငံခြားသတင်းထောင်များအသင်း FCCT မှာလုပ်တဲ့ပွဲတစ်ခုအတွင်းမှာပြောပါတယ်
The synthetic drug economy has proven its ability to expand the
market. စိတ်ကြွားမှုရဲ့စီးပွားစီးပွားရေးကအလင်းမြန်တိုးချဲ့နိုင်စွာရှိတာနဲ့အတူပဲတိုးလာနေပါတယ်။ရှမ်းပြည်နယ်ဟာအာရှပစိဖိတ်ဒေသတဝန်းကိုဖျက်နေတဲ့တရားမဝင်မှုရဲ့စီးပွားထုတ်လုပ်ရာဒေသတစ်ခုဖြစ်ကြောင်းမြန်မာနိုင်ငံမှာဈေးကွက်စီးပွားရေးကျဆင်းလာချိန်မှာမှုရဲ့ကုန်ကူးမှုအတွင်းကိုရောက်လာစေဖို့အလုံးမရှိဖြစ်နေသူတွေကိုဆွဲဆောင်နေတယ်လို့လဲ Jeremy Douglas ကပြောပါတယ်ရှင်
မတင်ကြီးတိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်ဒီနှစ်ကုန်ကျင်းပမဲ့ကမ္ဘာဖလားဘိုလူပွဲတွေကြာရင်လူကျွန်ပေါ်ဖြစ်မဖြစ်အငင်းပွားစရာမဖြစ်အောင်ဤပညာအကူအညီနဲ့ဆုံးဖြတ်နိုင်မှု FIFA ကစမ်းသပ်နေပါတယ်လူကျွန်ပေါ်ဖြစ်သလားဆက်အကူအညီသုံးစမ်းစစ်တဲ့ဤပညာ Semi Automatic Offside Technology SAOT ဤပညာအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာရှင်းပြထားပါတယ်ခင်ဗျာ
ဘောလုံးပွဲတွေမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့လျှက်တစ်ပြက်အဖြစ်ပြက်တွေကြောင့်လူကျွန်ပေါ်ပေးလိုက်တာတို့အဝကတ်အနီကတ်ပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးပဒနာရှင်တိုင်းသိကြပါတယ်ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်းတွေဆုံးဖြတ်နိုင်အောင်လို့နီလန်ရှာလာပါတယ်။ February လ3ရက်ကနေ17ရက်နေ့အထိအဘူဒါဘီမှာကျင်းပခဲ့တဲ့ FIFA Club World Cup 2021ဖလားဘောလုံးပွဲမှာနောက်ဆုံးတီထွင်ဖန်တီးထားတဲ့ Semi Automated Offside Technology SAOT နည်းပညာသစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။လူကျွန်ဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့နည်းပညာပါ။ AI ဉာဏ်ရည်ရုနည်းပညာသုံးပြီးတော့ကစားသမားတွေရဲ့အခြေလက်လှုပ်ရှားမှုအလုံးကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကျွန်မကျွန်သိအောင်လုပ်နိုင်ပါတယ်။တကွင်းလုံးမှာတပ်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ပုံတွေကနေဘယ်ကစားသမားဘယ်မှာရှိနေလဲဆိုတာအတိအကျသိအောင်လုပ်နိုင်တယ်လို့ FIFA ရဲ့ဘောလုံးနည်းပညာဆိုင်ရာအကြီးအကဲကရှင်းပြပါတယ်
။ In the stadium we have 10 dedicated tracking cameras that are installed in the stands and under the roof.
ဘောလုံးဝင်ထဲမှာဘေးဘက်ကရောအပေါ်စီးကပါမျက်ခြေမပြတ်ရိုက်ကူးနေတဲ့ကင်မရာ10လုံးရှိပါမယ်။အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါ။သူတို့ဘလို့နေထားနဲ့ကစားနေကြတယ်လဲဆိုတာတွေမဟုတ်ဘဲသူတို့ရဲ့ခြေထောက်တွေလက်တွေဘမာရှိနေတယ်လဲဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေထောက်တွေလက်တွေကဘယ်နေရာမှာဘယ်လိုအနေထားနဲ့ရှိနေတယ်လဲဆိုတာကိုအတိအကျသိနိုင်ပါတယ်။
ကွင်းလုံးပြည့်တပ်ထားတဲ့ကင်မရာတွေကစက္ကန့်တိုင်းမှာဘောလုံးသမားတယောက်ရဲ့လှုပ်ရှားခွက်50ကိုရိုက်ကူးနေမှာဖြစ်ပါတယ်။ကွင်းထဲမှာကစားနေကြတဲ့ဘောလုံးသမားတွေမှမဟုတ်ဘဲဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘယ်သူ့ချိန်မှာဘောလုံးရှိနေတယ်လဲဘယ်အချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့ SAOD နည်းပညာကျွမ်းကျင်သူကပြောပါတယ
်
။ဘောလုံးခွက်ကိုရိုက်ကူးတင်ဆက်တဲ့ရုပ်သံလွှင့်လုပ်ငန်းတွေကရတဲ့ပုံတွေရှိပါတယ်။အဓိကကင်မရာကြီးကရိုက်နေတာနဲ့ပေပင်းနဲ့ညာဘက်ရှုတော့တွေကရိုက်နေတဲ့ပုံတွေဖြစ်ပါလေ။အဲ့ဒီပုံတွေအပြင်ကွင်းပေါ်မှာတက်ထားတဲ့ကျွန်တော်တို့ကင်မရာတွေကနေရိုက်ကူးနေတဲ့အပေါ်စီးကပုံတွေကိုလည်းမြင်ရမှာပါ။ကွင်းတစ်ဖက်စီမှာတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမီယိုးကြမဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေမြင်ရတဲ့ပုံတွေရဲ့အဲ့ဒါတွေအားလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်အနေထားရှိနေလဲဆိုတာကိုတောက်လျှောက်သိရနိုင်ပါလေ
။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းခါခြေလက်စတဲ့နေရာ78နေရာကလှုပ်ရှားမှုတွေကိုနည်းပညာနဲ့ data point တွေအဖြစ်နဲ့အဆက်မပြတ်မှတ်တမ်းတင်နေပါတယ်။အခုနှစ်ကုန်ပိုင်းကျင်းပမဲ့ FIFA ကမ္ဘာဖလားဘောလုံးပွဲကြရင်တော့ဘောလုံးသမားတယောက်စီတိုင်းကို data point 29ခုအထိမှတ်တမ်းတင်နိုင်ဖို့အထိ FIFA ကမျှော်လင့်ထားပါတယ်
။ With the semi automated offside we get data points and these data points can be
လူကြုံမဖြစ်မဖြစ်စမ်းစစ်တဲ့နည်းပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေဖြင့်ပြောင်းလဲဖန်တီးနိုင်ပါတယ်။ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲ၊ဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်။အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေသုံးပြီးသုံးဘက်မြင်တရုပ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်။ဒီနည်းနဲ့ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်။ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
။အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးနိုင်အောင်လုပ်ထားတဲ့VAR စနစ်ကိုလက်ရှိဘောလုံးတင်းနစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဂျိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲကျန်ကြတယ်ဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကျွန်ဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်းသူကြီးကြီးလို့ရအောင်ပြနိုင်ပါတယ
်။specific incident through the ball is actually received by the player on the far side of the field.
ဒီပြတ်တစ်ခုတည်းကိုဒီကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့အမျှဘောလုံးသမားရဲ့ကိုယ်လက်အနေထားဘယ်လိုပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ
်။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုနည်းပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD နည်းပညာကပြပေးနိုင်ပါတယ်။ဒါပေမဲ့ကစားပွဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုရဲနောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလယ်တိုင်းတွေနဲ့စီးကြတ်တိုင်းတွေပေါ်မှာသာမူတည်ပါတယ်။နည်းပညာကသူတို့ကိုပြက်ပြက်သားသားဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်းတို့ကြီးများကော်မတီဥက္ကဋ္ဌကရှင်းပြပါတယ်
။ I know that someone calls it the robot offside it's not
တချို့က robot offside ဆက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလယ်တိုင်းနဲ့တထောက်တိုင်းတွေကသာကစားပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါ။နည်းပညာကတော့သူတို့ဘိုးဘီတိတိကျကျမြန်မြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်ပံ့ပေးတာဖြစ်ပါတယ်။ အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်နှီးပညာနဲ့ပံ့ပိုးတာပ
ါတခြားနှီးပညာတွေသုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အားဖြင့်အချိန်နည်းနည်းယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အကူညီသုံးဆန်းစစ်တဲ့ SAOD နှီးပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်လူကျွန်ဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ3စက္ကန့်အတွင်းကွင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု2022ခုနှစ်ထဲ FIFA season ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်ဒီနှစ်ကကတားမှာကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲတွေမှာအပြည့်အဝအသုံးမချခင်အထိ SAOD နည်းပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရရှင်ကျွန်မဆွမ်းမြတ်ပါပ
ါမဆွမ်းမြတ်မတင်ပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်အတန်ကနေတင်းတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာကိုလည်းတင်ပြပါအောင်မယ်အမေရိကန်ဖက်ရှင်ဒီဇိုင်နာမိုက်ကယ်ကူးစ်ရဲ့ဆောင်းရာသီနဲ့ဆောင်းဦးနဲ့ဆောင်းရာသီဖက်ရှင်နာမည်ကြီးမော်ဒယ်တွေရှောက်ပြတဲ့ပွဲကိုအမှုပညာရှင်တွေလည်းလာရောက်ခဲ့တာပါတောင်ကိုရီးယားကနာမည်ကျော် Big Bang K-pop ဂီတအဖွဲ့ပြန်လည်စုစည်းပြီးနှွေဥရာသီမှာပြည်သက်ရှိပြန်ရောက်လာတော့မှာပါဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမိုက်အီတန်နာကျော်ကတက်တန့်ရောင်သတင်းလွှာမှာတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါနယူးယောက်မြို့မှာပြီးဆုံးသွားတဲ့နယူးယောက်ဖက်ရှင်သတင်းပတ်မှာဖက်ရှင်ဒီဇိုင်နာမိုက်ကယ်ကော့စ်ကဖေဖော်ဝါရီလ15ရက်နေ့အင်္ဂါနေ့ကပဲသူ့ရဲ့နောက်ဆုံးပွဲကိုကျင်းပတော့နာမည်ကြီးအနုပညာရှင်တွေပါဝင်ခဲ့ကြပါသည်ညညညအနေထားကိုဇံဝင်စားဖန်တီထားတဲ့သူ့ရဲ့ fashion လက်ရာကို live guitar ပွဲတွေကျင်းပတဲ့ Terminal 5မှာကျင်းပခဲ့ပြီးတော့သူ့ရဲ့2022ခုနှစ်စောင်းနယ်ဆောင်းရာသီဖန်တီမှုတွေကို Grammy guitar ဆူရှင် Miguel ရဲ့ guitar နဲ့ပွဲထုတ်ခဲ့ပါတယ
် I love live performance and I love the energy of live performanceAnd I know that so many people
သူက live guitar ကိုကြိုက်တယ်အဲ့လိုမျိုးကိုရှင်မှာတိခတ်ဖြောပြေးတဲ့ပွဲတွေကရရှိစေတဲ့အနေအထားကိုလည်းကြိုက်ပါတယ်လူတွေအများကြီးအပြင်ထွက်ခွင့်မတတဲ့အခြေအနေဖြစ်ပါတယ်ဟို Michael Kors ကပြောသွားပါတယ်သူ့ရဲ့ဒီဖန်တီးမှုလက်ရာတွေကညဘက်တွေပြင်ထွက်တဲ့အခါဝတ်ဖို့နောက်ပြီးတော့အကြာကြီးတည်တံ့ခွဲနေရပြီးတဲ့နောက်နေ့ရက်တွေအပြင်ထွက်ရင်လည်းဝတ်ဖို့စိတ်ကူးနဲ့ဖန်တီးထားလို့ဆိုပါတယ
် All about this sort of conceal and reveal soyou're going to see tonight a lot of really
ကျွန်တော်ကလှုပ်ဝက်မှုနဲ့ထုတ်ဖော်မှုနှစ်မျိုးလုံးကိုထည့်ပြီးဖန်တီးထားပါတယ်ဒီလိုမျိုးကြီးပြချင်မှာကိုယ့်ရဲ့စိတ်ချရဝင်နိုင်တဲ့အပေါ်ဝက်ကောင်းကြီးတွေဂျက်ကက်တွေအများကြီးပါပါတယ်လို့ဆိုပါတယ်ဟုတ်ပါတယ်သူရဲ့ဒီတစ်ခေါက်လက်ရာတွေထဲမှာတကယ်ကိုလှပတဲ့ရဲ့လူတွေသတိပြုမိစင်မဲ့ကောင်းကြီးတွေကိုတကယ်အောက်ခံအာယုံဖန်းစားစေတဲ့ဒီဇိုင်းတွေနဲ့တွဲပြီးဝတ်ထားပေးတာပါသူရဲ့ fashion show မှာလည်းမင်းသမီး Blake Lively နဲ့သူရဲ့အမ Robin Lively, Oscar တစ်ချိုဆူရှင်မင်းသမီး Ariana DeBose, TikTok ကနာမည်ကြီးတဲ့မင်းသမီးတယောက်ဖြစ်တဲ့ Addison Rae တို့အပြင်တခြားနာမည်ကြီးအမှုပညာရှင်တွေပါဝင်ကြတာပါ။ညိုရမျိုးတော်ဝင် Eric Adams လည်းသူ့ရဲ့ပွဲမှာရှေ့ဆုံးကနေတက်ရောက်တာတွေ့ရပါတယ်ရှင်။တောင်ကိုရီးယားနိုင်ငံကနာမည်အရင်ကြီးတဲ့ K-pop ဂီတအဖွဲ့ Big Bang အဖွဲ့ကအဖွဲ့ကွဲပြီးသွားတော့မှအခုပြန်ပြောဆူစည်းမယ်လို့ဖေဖော်ဝါရီ9ရက်နေ့ကပဲကြေညာသွားပါတယ်။သူတို့အဖွဲ့ရဲ့ကိုယ်စားလှယ် YG Entertainment Company ကသူတို့ပြန်လည်ပေါင်းစည်းမှုကိုကြေညာသွားတာဖြစ်ပြီးတော့သူတို့အဖွဲ့ဒီနွေဦးမှာပြန်ထွက်လာမယ်လို့ပြောသွားတာပါ။ဒီထက်အသေးစိတ်ကိုတော့ဘာမှမပြောသေးပါဘူး။မနစ်ကနှစ်လေကတော့သူတို့အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဆန်နီကိုတောင်ကိုရီးယားစစ်ဖက်တရားရုံးကနိုင်ငံသားစီးပွားရေးသမားတွေကိုပြစ်ဒဏ်စာခေါ်ပေးမှုအပါဝင်ပြစ်မှုတွေနဲ့ထောင်သုံးနှစ်ချလိုက်တာပါ။အခုနှစ်အစပိုင်းမှာတော့သူ့ရဲ့ပထမအယူခံကိုတရားရုံးကပြန်သုံးသပ်ပြီးတော့ထောင်ဒဏ်ကိုတဝက်လျှော့ပြီးတော့ဆက်ရှိလာတနှစ်ခွဲပြစ်ဒဏ်အဖြစ်နဲ့ပြင်ဆင်ပေးလိုက်တယ်လို့ကိုရီးယားကလာတဲ့သတင်းတွေကပြောပါရည်အဆိုတော်နာမည်ဆန်းနေနာမည်ရင်းမှာတော့အီဆန်ဟင်းကထိုင်ဝမ်ဂျပန်ဟောင်ကောင်တို့ကလာတဲ့စီးပွားရင်းနှီးမြှုပ်နှံသူတွေအတွက်အပျော်ကောင်မလေးတွေရှာပေးတာအပါဝင်ပြစ်မှုတွေကျူးလွန်နေဆိုပြီးတော့2020ဇန်နဝါရီလမှာတရားစွဲခံခဲ့ရတာဖြစ်ပါတယ်အခုသူမပါတော့ဘေးကွယ်အဖွဲ့ကကြံဖွဲ့တာ၄ယောက်ဖြစ်တဲ့ G Dragon, D Sound, T Yan နဲ့ Top 2ပဲပြန်ပြီးထွက်လာမှာဖြစ်ပါတယ်ရှင်. Took my crew to Japan, party like
Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. The Tatayan Dino is single. Radio Ma, a person, Danila Nyane, in our net as he's cinema, told him being a virus. ဒီတဲ့လောက်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
마이다나조가따따양드린라고띵뱌베게라바크냐디기니트외아빠신간나리가로딜라우바베비오아메리칸아탄예드린라니냐바인시즌니고셀렉톨린베니라핏바레아쿠셋비로나송야시다레드린아진족고뵤뱌베바오메크냐ညာလူမျိုးများအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုနိုင်ခွင့်နဲ့ဆွဲဆိုချက်ကိုအပြည့်ပြည့်ဆိုင်ရာတရားရုံးမှစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ကတက်ရောက်ညှင်းဆုပ်လိုက်ပါတယ်။2019ခုနှစ်ကစတင်ဆွဲဆိုခဲ့တဲ့အမှုကိုဆက်လက်ပြီးနှစ်ဖက်လျှောက်လွှဲချက်ကိုဖေဖော်ဝါရီလ21ရက်23ရက်25ရက်နဲ့28ရက်တွေမှာကြားနာမှာဖြစ်ပါတယ်။လက်ရှိကြားနာနေတာကမြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့ပြီးခဲ့တဲ့ကြားနာမှုအပြီး2020ခုနှစ်ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့တရားရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာဘက်ကဂမ်ဘီယာအနေနဲ့ဆွဲဆိုနိုင်ခွင့်ကိုမေးခွန်းထုတ်ခဲ့တာဖြစ်ပေမဲ့တရားရုံးကအငင်းပွားနိုင်ခွင့်အတွက်လုံလောက်တဲ့အထောက်အထားတွေရှိတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာအခုလိုရင်းချာအမှုရင်ဆိုင်နေတာမှာမြန်မာစစ်ကောင်စီကနိုင်ငံကိုစားပြုပါဝင်နေမှုကိုလက်မခံနိုင်ဘူးလို့ NUG ဂျာကာလာအမျိုးသားညွညွရဲ့အဆိုအရကပြောပါတယ်စစ်ကောင်စီကမြန်မာနိုင်ငံကိုကိုစားပြုပြီးဒီပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကဒီကနေ့ဒေသနာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြန်မာပြည်သူအလုံးအတွက်တရားမျှတမှုရရှိရေးဟာအမျိုးသားညွညွရဲ့အဆိုအရရဲ့အန်တီမပန်းတိုင်ဖြစ်ပြီးဒီနေ့ ICJ အမှုကိစ္စကတော့ရိုဟင်ဂျာအသိုက်အဝန်းအတွက်တရားမျှတမှုရှိရေးဖြစ်ပါတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရခင်ဗျာနေပြည်တော်ဇဘူတီရီတရားရုံးမှာဒေါ်အောင်ဆန်းစုကြည်အပေါ်တရားစွဲဆိုထားတဲ့အမှုကိုဒီကနေ့ဆက်လက်စစ်ဆေးပါတယ်ရွေးကောက်တင်မြောက်ခန့်အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကို2020ရွေးကောက်ပွဲစည်းရုံးရာမှာမလျော်ဩဇာအသုံးပြုခဲ့တဲ့ဆိုပြီးစစ်ကောင်စီကပုံမှန်130ကာကြီးနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကခီရင်ကုမ္ပဏီနဲ့ဖွဲ့စည်းထားတဲ့ဖက်ဆက်ကုမ္ပဏီကိုဖျက်သိမ်းမှုရှောက်ထားတဲ့အသည့်တရားကိုတင်ခဲ့တယ်လို့ခီရင်ကုမ္ပဏီကတင်လာနေကပြောပါတယ်ရွေးကောက်တင်မြောက်ထားတဲ့အစိုးရစီကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖက်ဆက်ကုမ္ပဏီတွေကိုဖျက်ဘယ်လိုဖျက်သိမ်းရမလဲဆိုတာနဲ့ပတ်သက်ပြီးခီရင်နဲ့ဥပိုင်ကုမ္ပဏီတို့အငင်းပွားနေကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါအတိပြုလူနာအသစ်2869ဦးတွေ့ရှိပြီးရောဂါတွေ့ရှိမှုနှုန်း 10.1% ရခိုင်နှုန်းအထိရှိကြောင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်ကိုဗစ်နဲ့မနေ့ကသေဆုံးသူ9ဦးရှိခဲ့တယ်လို့ဆိုပါတယ်လက်ရှိအချိန်ထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 19,338 ဦးရှိတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်ကျန်းမာရေးဌာနကတရားဝင်ထုတ်ပြန်ချက်နဲ့အမှန်တကယ်ကူးစက်သူဟာအတော်များနိုင်တယ်လို့ပရဟိတလုပ်နေသူတွေနဲ့ကျမကြီးပညာရှင်တချို့ကခံမှန်းကြပါတယ်မြန်မာနိုင်ငံတဝမ်းတိုက်ပွဲတွေကြောင့်စစ်ဆောင်နေရသူတိတ်နဲ့ချီရှိနေပြီးစစ်ဆောင်စခန်းတွေမှာလည်းကိုဗစ်လက္ခဏာမျိုးနဲ့နေထိုင်မကောင်းသူတွေရှိနေပေမဲ့ကျမကြီးဆောင်ရှောက်မှုကရောကိုဗစ်စစ်ဆေးမှုကိုပါလုံမပေးနိုင်ကြဘူးလို့ကူညီသူတွေကပြောကြပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မဆွမွန်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမြန်မာတကွမြန်မာပြည်သူပြည်သားအားလုံးလူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.